ပဋိပက္ခတွေပြင်းထန်နေတဲ့မြန်မာ၊ပါလက်စတိုင်း၊ Israel ၊ Ukraine နိုင်ငံတွေအပါအဝင်ကမ္ဘာပေါ်မှာဆေးဝါးကုသမှုခံယူခွင့်မရသူတွေအတွက်စုတောင်းမေတ္တာပို့တာကြောင်းပုပ်ယဟန်မင်းကြီး Francis ကဒီကနေ့စိန့်ပီတာယဉ်ပြင်မှာပြုလုပ်တဲ့တနင်္ဂနွေစုတောင်းပွဲအခမ်းအနားမှာပြောကြားခဲ့ပါတယ်။ဒါအပြင်ဒီကနေ့ February 17ရက်နေ့မှာကြာရောက်တဲ့ကမ္ဘာနာမကျန်းသူများနေ့အထိမ်းအမှတ်ဖြစ်ထည့်သွင်းပြောကြားတဲ့ပုပ်ယဟန်မင်းကြီးရဲ့မိန့်ခွန်းမှာနာမကျန်းသူတွေပြုစုစောင့်ရှောက်ဖို့အရေးကြီးတယ်ဆိုတာလူအများအယုံဆိုင်အယုံဆိုင်တဲ့2024ခုနှစ်အတွက်အလေးပေးလှုပ်ဆောင်ဖို့လည်းတိုက်တွန်းသွားပါတယ်ကဘာမှာအလွန်မင်းစင်းရဲနှမ်းပါနေသူတွေရဲ့အခြေအနေစစ်ပွဲတွေဖြစ်နေတဲ့ဒေသတွေအခြေခံလူခွင့်ရေးတွေနေတိုင်းချိုးဖောက်ခံရတဲ့အခြေအနေတွေဟာလက်ခံနိုင်စရာမရှိသလိုသူ့အနေနဲ့နေ့စဉ်ဆူတောင်းပေးနေတယ်လို့လည်းပုပ်ယဟန်မင်းကြီးကပြောပါတယ်။ဒါအပြင်စစ်မှတ်တွေဖြစ်ပွားနေတဲ့ယူကရိန်း၊ပါလက်စတိုင်းနဲ့အစ္စရေးနိုင်ငံတွေအပြင်ခွဲခြားဖိနှိပ်ခံရတဲ့ရိုဟင်ဂျာတွေရှိနေတဲ့မြန်မာနိုင်ငံအတွက်လည်းပုပ်ယဟန်မင်းကြီးကဆူတောင်းမေတ္တာပို့သခဲ့ပါတယ်ရှင်။